Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများတစ်စင်အောင်ပါဒီကနေ့တနင်္ဂနွေညပိုင်းတော်တာရှင်တွေနာဆင်ရမယ့်ထိတ်တဲအောင်သတင်းလွှာတွေမှာတော့မြို့တော် Tripoli အစွန်းပိုင်းကိုထိန်းချုပ်ထားတဲ့လေပြင်းအရှိပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီး Khalifa Haftar ကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကိုလေပြင်းအစိုးရကထိတ်တဲရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ American ပြည်ထောင်စုနဲ့နိုင်ငံတကာရောက်မြန်မာပြည်စုဖွဲ့ထားတဲ့ပြည်သူ့ကော်မတီအသင်းရဲ့စေချိန်မြောက်ပြည်သူ့ကော်မတီစုကိုမန္တလေးမြို့စီပင်တရားရေးကော်မတီကိုချီးမြှင့်လိုက်ပါတယ်။ဒီလိုနောက်ဆုံးရဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကြားရပါမယ်မှတ်ခွန်ညွေ
။ကောင်းပါပြီရှင်။အဲ့ဒီလိုထိတ်တန်းရောက်သတင်းတွေပြီးမှာတော့ဒီဆက်သွယ်မေးမြန်းချက်တစ်ခုအနေနဲ့ငင်းချမ်းရေးနဲ့တက်ကြွလှုပ်ရှားသူ60ကျော်စိုက်ကဲ26စီးရာရန်ကုန်ကနေလွိုက်ကော်တောင်ကြီးထိမိုင်1500ခရီးလှည့်လည်ခဲ့ကြတဲ့အကြောင်
းရွေကျက်တော့သုံးခုပေါ့တစ်ခုကတော့ဒီတနင်္ဂနွေလုံးတိုင်းကြတဲ့ပြည်ခက်ရဆေးရေနောက်တစ်ခုကကျတော့ဒီငင်းချမ်းရေးအတွက်ကိုထွေးဆော်ဖွေးရေးဖြစ်ရှာကြရေနောက်တစ်ခုကကျတော့ဒီငင်းချမ်းရေးကျေးဇူးပါအပြည့်သူရဲ့ပါဝင်ဖို့ပြင်တင်ပြီးဆိုတဲ့ချက်
ဆိုင်ကခီးကိုဥဆောင်ခဲ့သူကိုတက်ဆွေဝင်းကို VOA ကဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိသလိုမြန်မာအရေးဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာဒုက္ခသည်အရေးကင်ထွက်ဖြစ်ရှင်းဖို့ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးကိုအလေးထားတဲ့အကြောင်းကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သိအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင်
ကုလသမဂ္ဂကြောတောင်နောက်ခံပေးထားတဲ့လေပြင်းဝင်ကြီးချုပ်ဖိုင်ရဲဆာရာချီရဲ့အစိုးရကမြို့တော်ထရီပိုလီအစွန်းပိုင်းတွေကိုထိန်းချုပ်ထားတဲ့လေပြင်းအရှိပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကိုထိတ်တဲရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့ထီလူရက်ကသူ့အစိုးရကိုနှောက်ကြောဓာတ်ထိုးတဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းဝင်ကြီးချုပ်ဆာရာချီကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကထောက်ခံထားတဲ့လေပြင်းအစိုးရရုံးဆိုင်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာပါ။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေစိတ်ကိုပိတ်ထားလိုက်တဲ့ပုံတွေကိုအာရဗ်မီဒီယာကရုပ်သံထုတ်လွှင့်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးအာမက်အယ်မာစမာရီကတော့ဟက်တာရဲ့အုပ်ချုပ်မှုအောက်ကလေပြင်းစစ်တပ်ကနေမီတွေကိုသိမ်းပိုက်ရရှိတယ်လို့စနေနေ့နေ့ကင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဟက်တာရဲ့တပ်ဖွဲ့တွေကဂါရာယန်ဂျန်ဒိုဘာကိဆာအယ်ရှာဘာနဲ့ဆူဝါနီတို့ကိုထိန်းချုပ်ထားနိုင်ပြီးတိုက်ခိုက်မှုအတွင်းစစ်သား14ဦးကြာဆုံးကြောင်းဗိုလ်မှူးချုပ်အမက်အယ်အယ်မာဆရီကပြောပါရယ်လေပြင်းနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါရှန်ဆာလမ်ကတော့အခြေအနေကိုအနီးကပ်ဆောင်ကြည့်နေကြောင်းပြောပါရယ
်အာဖဂန်နစ္စတန်နိုင်ငံမှာစနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာတော့အရသာ3ယောက်နဲ့ရဲတပ်ဖွဲ့ဝင်9ယောက်ထပ်မင်းတေဆုံးခဲ့တယ်လို့အကန်တောင်ရှိသူတွေကပြောကြလိုက်ပါတယ်။ဂါဇနီပြည်နယ်မှာတာလီဘန်သဘုံတွေကလုံခြုံရေးကိစ္စကနေကိုတိုက်ခိုက်ခဲ့တာကြောင့်ရဲ3ယောက်ထိဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။တာလီဘန်တွေကလည်းဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောကြလိုက်ကြောင်း AP သတင်းကဖော်ပြပါတယ်။မြောက်ပိုင်းကဆာရီပူးပြည်နယ်မှာဆိုရင်လည်းလုံခြုံရေးကိစ္စကနေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲ4ယောက်ထပ်မင်းထိဆုံးသွားတယ်လို့ပြည်နယ်ကောင်စီဥက္ကဋ္ဌမိုဟာမက်နူအရာမာနီကပြောပါတယ်။ဒါပြင်အာဖဂန်နိုင်ငံအရှေ့ပိုင်းကနန်ဂါဟာပြည်နယ်မှာလဲဘုံပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးတော့အရသာ3ယောက်ထပ်မင်းတွေဆုံးသွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကပြောပါတယ်။တေဆုံးသွားသူတွေကတော့မျိုးသမီး3ဦးနဲ့ကလေး2ဦးဖြစ်တယ်ဆိုပြီးပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့အခုချိန်ထိသူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူး။အဲစစ်သွေးကြော်တွေဟာ2015ခုနှစ်ကစပြီးတော့ဒီနန်ဂါဟာပြည်နယ်မှာစတင်လှုပ်ရှားလာခဲ့တာပါ။အာဖဂန်နိုင်ငံမှာညဉ့်ညဲဆွေးနွေးမှုတွေပြန်လုပ်နေတဲ့ကြားမှာပဲအာဖဂန်တပ်ဖွဲ့တွေနဲ့စစ်သွေးကြော်အဖွဲ့တွေကြားတိုက်ပွဲတွေဟာလည်းပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့ပြန်ပြီးတော့အချိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ။
ဆူဒန်မှာထောင်ထဲချီတဲ့ဆန္ဒပြတောင်းဆိုသူတွေစနေနေ့ကမြို့တော်ခါထူးမ်ကစစ်ဌာနချုပ်ထိရောက်လာခဲ့ပါတယ်။လူငယ်တွေ၄လလောက်ကစပြီးတော့မြို့တော်ခါထူးမ်ရဲ့ဒေသအတော်များများမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွေအတွင်လူသေဆုံးမှုတွေလည်းရှိပါတယ်။စနေနေ့ကဆန္ဒပြတောင်းဆိုနေသူတွေကိုဆူဒန်ရဲတွေကမျက်ရည်ယိုပုံသုံးပြီးလူစုခွဲခဲ့တာပါ။ဆန္ဒပြသူတွေကလည်းရဲတွေကိုကြောက်ခဲတွေနဲ့ပြန်ပေါက်ခဲ့တယ်လို့ဆိုပါတယ်။မင်းစနေနေ့ကမြို့တော်ခါတူးမ်စစ်ဌာနချုပ်အနားရောက်လာတဲ့လူအုပ်ကြီးကိုရဲကတားဆီးနှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ၄ဦးသေဆုံးခဲ့ပါတယ်။ဆန္ဒပြသူတွေကမြို့တော်ရဲ့လမ်းတွေမှာဆန္ဒပြချီတက်ပြီးနောက်သမရအိုမာအယ်ဘာရှားရဲ့နေအိမ်အနီးကစစ်ဌာနချုပ်အထိရောက်ခဲ့တာပါ။ စားတောက်ကုန်နဲ့လောင်စာစီစီအစမတန်မြင့်မားမှုနိုင်ငံသားငွေကြေးရှာပါမှုတွေကြောင့်နိုင်ငံကိုနှစ်ပေါင်း30လောက်အုပ်ချုပ်လာတဲ့ဆူဒန်သမ္မတဘာရှာနှုတ်ထွက်ပြီးစာနာပြပွဲတွေပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့နိုင်ငံအနှက်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။စာနာပြပွဲတွေစခဲ့အချိန်ကစပြီးအခုအချိန်ထိအနည်းဆုံးလူ60လောက်သေဆုံးခဲ့ရပြီဖြစ်တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပ
သူအနိုင်ရရင်အစ္စရေးကတည်ယူထားတဲ့ဂျော်ဒန်မြစ်နောက်ဖက်ကန်ဒေသကိုအစ္စရေးတွေအခြေချနေထိုင်ဖို့အတွက်နယ်မြေတိုးချဲ့သွားမယ်ဆိုပြီးပြောလိုက်တာဟာတာဝန်မဲ့လွန်းတယ်ဆိုပြီးတူရကီနိုင်ငံကဒီကနေ့မှဝေဖန်လိုက်ပါတယ်။1968ခုနှစ်ကဖြစ်ခဲ့တဲ့အရှေ့လယ်ပိုင်းစစ်ပွဲအတွင်းအစ္စရေးကတည်ယူခဲ့တဲ့ဂျော်ဒန်မြစ်နောက်ဖက်ကန်ဒေသဟာပါလက်စတိုင်းနယ်မြေဖြစ်ပြီးတော့အစ္စရေးရဲ့သိမ်းပိုက်မှုဟာလည်းနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့တူရကီနိုင်ငံသားရေးဝန်ကြီးမက်ဗလုတ်ကာဗူဆိုဂလူကပြောလိုက်ပါတယ်။ဝန်ကြီးချုပ်နတညာဦးအနေနဲ့အစ္စရေးထွေထွေရွေးကောက်ပွဲမှာမဲရဖို့အတွက်အခုလိုတာဝန်မဲစွာပြောကြားလိုက်တာဟာဒီချက်ကိုမပြောင်းလဲနိုင်သလိုပြောင်းလဲသွားမှလည်းမဟုတ်ဘူးလို့ကာဗူဆိုဂလူက Twitter ကနေရေးသားလိုက်ပါတယ်။ဂိုလန်ကုန်းမြေမြစ်နဲ့အရှေ့ဂျေရုဆလင်ဒေသတွေမှာအစ္စရေးဘက်ကလုပ်တယ်လို့မျိုးဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသကိုဘာကြောင့်အစ္စရေးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုဖြစ်မကြေညာရသေးတာလဲလို့နတညာဟူးကိုမိတဲ့အခါမှာတော့သူ့အနေနဲ့ဒီကိစ္စကိုလှုပ်ဖို့အတွက်ဆွေးနွေးပြီးသားဖြစ်တယ်ဆိုပြီးတော့နတညာဟူးကအစ္စရေးရုပ်သံလိုင်းကိုဖျောချခဲ့ပါတယ်သူ့အနေနဲ့အစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုနယ်မြေကိုချဲ့ထွင်သွားမှာဖြစ်တယ်လို့အစ္စရေးရုပ်သံလိုင်းကိုမနေ့ကပြောခဲ့တာပါပါလက်စတိုင်းကောင်းဆောင်တွေကတော့ဒါကိုအကြီးအကျယ်ဒေါသတကြီးနဲ့တုံ့ပြန်ခဲ့တာပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတွေဟာလည်းနိုင်ငံတကာဥပဒေကိုကာကွယ်ရပ်တည်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ပါလက်စတိုင်းနေတဲ့နိုင်ငံတော်များကတော့ဂျနီဗာသဘောတူစာချုပ်အရအစ္စရေးရဲ့အခြေချနေထိုင်မှုဟာတရားမဝင်ဘူးဆိုပြီးတော့ယူဆနေကြတာပါဂျနီဗာသဘောတူစာချုပ်အရစစ်ပွဲတွေအတွင်းမှာတည်ယူခဲ့တဲ့မြေပေါ်မှာအခြေချနေထိုင်တာတွေကိုတားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်ရဲ့တနင်္ဂနွေညပိုင်းထိပ်တန်းရောင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American ပြည်ထောင်စုနဲ့နိုင်ငံတကာရောက်မြန်မာပြည်စုဖွဲ့ထားတဲ့ပြည်သူ့ဂုဏ်ကြီးအသင်းရဲ့10ချိန်မြောက်ပြည်သူ့ဂုဏ်ကြီးစုကိုမန္တလေးမြို့စီပင်တာယာရေးကော်မတီကိုချီးမြှင့်လိုက်ပါတယ်။ဒါ့အပြင်ပြည်သူ့ဂုဏ်ကြီးအထူးစု4စုကိုကချင်ဒုက္ခသည်အရေးဆောင်ရွက်တဲ့မတ်ဆွတ်ဆိုင်ထွေရိုက်တာသတင်းတောက်2ဦးအမှုအတွေ့ထောင်ချခံခဲ့ရတဲ့ဒုရဲမှူးအောင်ဦးမိုးရနိုင်ညာဦးကစေတနာဝန်ထမ်းဆီယာမဒေါ်ဤငိမ့်Clean Yangon Camping အဖွဲ့တို့ကရရှိပါတယ်။ဒါဟာ10ချိန်မြောက်ပြည်သူ့ဂုဏ်ကြီးစုဖြစ်ပြီးစုကြည်ညာပွဲအခမ်းအနားကို American ပြည်ထောင်စုအနောက်ဖက်ခြမ်း Arizona ပြည်နယ် Phoenix မြို့မှာ April 6ရက်စနေနေ့ဒေသစံတော်ချိန်ညနေ 4:00 ကနေ 9:00 အတွင်းကျင်းပခဲ့ပါတယ်။2019ပြည်သူ့ဂုဏ်ကြီးစုရှင်ကို American ဒေါ်လာ 1,000 ချီးမြှင့်ပြီးအထူးစုတွေကိုတော့ဒေါ်လာ 1,000 စီချီးမြှင့်ပါတယ်။ပြည်သူ့ဂုဏ်ကြီးစုရှင်နဲ့အထူးစုရှင်တွေအတွက်ဂုဏ်ပြုစုငွေနဲ့စုတိတ်တွေကို April 28ရက်နေ့မှာမြန်မာနိုင်ငံမန္တလေးမြို့မန္တလေး Convention Center မှာပေးအပ်သွားမှာဖြစ်ပါတယ်။ပြည်သူ့ဂုဏ်ကြီးပထမကြိမ်စုကိုရုပ်ရှင်သရုပ်ဆောင်ဦးကျော်သူရခဲ့ပြီးအဲ့ဒီနောက်မှာစာရေးဆရာမဒေါက်တာမြင့်အောင်ဘုံဘိုးကြီးဟောင်းနေမျိုးစဉ်ပင်းတရမြို့ကဖန်မီရင်ရှင်စေယုံအုပ်ကြီးကျောင်းသားကောင်းဆောင်မတ်ဖြူဖြူအောင်တို့လည်းရရှိခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံရဲ့လက်ရှိအာဏာရစစ်ဆေးရကထိုင်းနိုင်ငံရေးပါတီတည်ရဲ့ခေါင်းဆောင်တန်တောင်ကိုနိုင်ငံတော်ပုံကံရကျန်စီမှုနဲ့မနေ့ကဆွဲချက်တင်လိုက်ပါတယ်။2015ခုနှစ်ကကျောင်းသားရဲ့သပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်သူ့ကိုအခုလိုဆွဲချက်တင်ခဲ့တာဖြစ်တယ်လို့ပြောကြားလိုက်ပြီးတော့သူ့ဘက်ကတော့ဒီဆွဲချက်တွေကျူးလွန်ခဲ့ခြင်းမရှိဘူးဆိုပြီးတော့ညှင်းဆုပ်ထားပါတယ်။သူ့ကိုရပ်ဖတ်ပြမှုဆိုင်ရာတရားရုံးမှာဆွဲဆိုတာမဟုတ်ဘဲစစ်ခုရုံးမှာအခုလိုဆွဲဆိုခဲ့တဲ့ပုံမှာလည်းစိုးရိမ်မိတယ်လို့သူကပြောကြားပါတယ်။တကယ်လို့အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူ့အနေနဲ့ထောင်ဒဏ်6နှစ်အထိကြာခံရဖို့ရှိနေပါတယ်။ဘန်ကောက်မြို့ကရက်စကန်ကိုမနေ့ကရောက်ရှိလာချိန်မှာတော့သူ့ကိုထောက်ခံအားပေးသူတွေကသူ့ရဲ့နာမည်တွေကိုအော်ဟစ်ပြီးတော့ဆက်လက်တိုက်ပွဲဝင်သွားဖို့ကြွေးကြော်ခဲ့ကြပါတယ်။ရေကောက်ပွဲကျင်းပပြီးတပတ်ကြာမှသူ့ပေါ်အခုလိုတရားစွဲဆိုတာဟာနိုင်ငံရေးရဖြစ်တယ်လို့ Future Forward Party ကိုတီထောင်ခဲ့တဲ့တန်တဆောင်ကပြောပါတယ်။ထိုင်းနိုင်ငံမှာစစ်တပ်က2014ခုနှစ်ကလေးကအာဏာသိမ်းယူခဲ့တာဖြစ်ပြီးတော့စစ်ဘုတ်ချုပ်ပရာယုတ်ချန်အိုချာကလက်ရှိမှာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယဘက်ကစီရေးတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံတကာကတန်တမန်ရေးအရာဂျာဝင်အကူအညီပေးကြဖို့ပါကစ္စတန်နိုင်ငံကပြောလိုက်ပါတယ်။နိုင်ငံတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြက်ပြားစေမယ့်အိန္ဒိယရဲ့ဒီလုပ်ရပ်အပေါ်နိုင်ငံတကာကအရေးပေါ်တားဆီးပေးကြဖို့ပါကစ္စတန်ကတောင်းဆိုတာပါ။ဧပြီလ16ကနေ20အတွင်းအိန္ဒိယကပါကစ္စတန်ကိုစီရေးအရာထပ်မံတိုက်ခိုက်ဖို့ပြင်ဆင်နေတာကိုခိုင်လုံတဲ့သတင်းရရှိထားတယ်လို့ပါကစ္စတန်နိုင်ငံဂျာယီဝင်ကြီးရှာမာမုဒ်ကေဆရီကသတင်းတောက်တွေကိုပြောပါတယ်ဒီသတင်းကိုအစ္စလာမဘတ်မှာရှိတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကတန်တမန်တွေကိုအသိပေးလိုတယ်လို့နိုင်ငံသားရေးဝင်ကြီးကေစရီကမူလ်တန်မြို့မှာသတင်းတောက်တွေကိုပြောခဲ့တာပါဒီလိုလက်လွတ်စပယ်လောက်ရက်မျိုးတွေကိုနိုင်ငံတကာအတိုက်ဝန်းကသတိပြုတားဆီးပေးစီခြင်းနဲ့အပြင်အိန္ဒိယကိုလည်းဒီနည်းလမ်းကိုမရွေးချယ်ဖို့သတိပေးလိုကြောင်းဝင်ကြီးကပြောပါတယ်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံနယ်စပ်မှာရှိတဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသအတွင်းအကြမ်းဖက်မှုတွေကြမ်းစီနေတယ်လို့ဆွဆွဲပြီး February 26ရက်ကအိန္ဒိယဂျက်တိုက်လေယာဉ်တွေပါကစ္စတန်ပိုင်နယ်ထဲဝင်ပြီးစစ်သွေးကြွစခန်းတွေလို့ယူဆရတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေစတင်ခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံမှာကျင်းပတဲ့ပျုံယားနိုင်ငံကမာရသွန်ပြိုင်ပွဲကိုတော့ဒီကနေ့မှကျင်းပခဲ့ပြီးတော့ပြပကနေလာဝင်ရောက်ရှင်ပြိုင်ကြတဲ့ပျော်ရမပြောရန်ပြည်သမားဟာ1000လောက်ရှိခဲ့ပါတယ်။ဒါဟာမနစ်ကနိုင်နဲ့နိုင်ရှင်တော့နှစချောတိုးလာခဲ့တာဖြစ်ပါတယ်။ဒီမာရသွန်ပြိုင်ပွဲကိုတော့မြောက်ကိုရီးယားဘက်ကသတိထားပြီးထိန်းချုပ်ခဲ့မယ်လေ။မြောက်ကိုရီးယားရဲ့စံသတ်မှတ်ချက်တွေကတော့ဒီပြိုင်ပွဲအနေထားကပုံမှန်နဲ့မတူတဲ့အနေထားတစ်ခုဖြစ်ခဲ့ပါတယ်။2014ခုနှစ်ကစတင်ပြီးတော့2019ဒီကျင်းပခဲ့တဲ့တစ်လျှောက်မှာပြိုင်ပွဲဝင်ဥယျာဉ်ကတိုးလာခဲ့ပြီးတော့မနစ်ကတော့ကိုရီးယားကျွန်းဆွယ်ကဆက်ဆံရေးအခြေအနေတွေကြောင့်ပြိုင်ပွဲဝင်အရေးအတွက်ကြာဆင်းခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါ။အခုမိုင်1500ငင်းချမ်းရေးခီးစဉ်အကြောင်းပြောပြပါမယ်ရှင်။ပြည်တွင်းငြိမ်းချမ်းရေးကိုအများပြည်သူစိတ်ဝင်စားမှုရလာဖို့လှုပ်ရှားမှုတရအနေနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဦးဆောင်တဲ့ငြိမ်းချမ်းရေးဆိုင်ကယ်အဖွဲ့ဟာမြန်မာပြည်အနှံ့ငြိမ်းချမ်းရေးခီးစဉ်အဖြစ်အစုလိုက်လှည့်လည်ခဲ့ကြပါတယ်။ရန်ကုန်ကနေလွိုက်ကော်တောင်ကြီးအထိမိုင်1500ခရီးမှာငင်းချမ်းရေးတက်ကြွလှုပ်ရှားသူ60ကျော်ပါဝင်ပြီးဆိုင်ကယ်အစီးပေါင်း26စင်းနဲ့လှည့်လည်ခဲ့ကြတာပါတနိုင်ငံလုံးတိုင်းတန်တဲ့အပြစ်ရက်ဆဲဖို့အပါအဝင်ငင်းချမ်းရေးအတွက်အစိုးရတက်မတော်နဲ့သက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တွေမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာကြရေးနဲ့တိုက်ပွဲဖြစ်ပွားရာတိုင်းရင်းဒေသကစစ်ပြေးစစ်ရှောင်ဒုက္ခသည်တွေရဲ့အရေးကဘာနဲ့မြန်မာပြည်သူတွေပို့ပြီးတော့သိရှိလာစေဖို့ရည်ရွယ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ငင်းချမ်းရေးအတွက်မိုင်1500ဆိုင်ကယ်ကြီးစတင်ဖြစ်ခဲ့ပုံကိုဆိုင်ကယ်ကြီးကိုဦးဆောင်ခဲ့တဲ့ငင်းချမ်းရေးနဲ့လူခွင့်ရေးလှုပ်ရှားသူကိုသက်ဆွေဝင်းကို VOA မြန်မာပိုင်းကအမှတ်စုမှဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။ဟောကျွန်တော်တို့စဉ်းစားတာပေါ့ကွာတို့ဒီလအပြည့်ရတွေလို့တော့ပြောရလို့ရတယ်။တိုက်ပွဲတွေချင်းချင်းမှာဆက်ဖြစ်တာရှိတယ်။ဒီတိုင်းသားချင်းချင်းဆက်ပြီးတိုက်နေကြမျိုးရှိတယ်။ဒီခိုင်ဘက်မှာဆိုလို့ရှိရင်စီးချင်းနဲ့ပူပြီးဆိုးလာတယ်ပေါ့။တော့ငါတို့ဘာမှလုပ်လို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြတယ်။ဒါဆိုလို့ရှိရင်တော့ဒီတိုင်းသားဒေသတွေဘက်ကိုပတ်ပြီးတော့ငင်းငယ်ရေးဆိုင်ကြီးစီးကြီးဆိုတာမျိုးလုပ်ကြလို့ရှိရင်ကောင်းမယ်ဆိုတဲ့ဟာတွေကလည်းစပြီးတော့ကျွန်တော်တို့လုပ်ကြကြတယ်။ဂျွေလက်တော့၃ခုပေါ့။တစ်ခုကတော့ဒီတနင်္ဂနွေလုံးတိုင်းတာတဲ့အပြည့်ခက်ရဆဲရည်။နောက်တစ်ခုကကျတော့ဒီငင်းငယ်ရေးအတွက်ကိုထွေးဆော်ဖွေးလေးဖြစ်ရှာကြရည်။နောက်တစ်ခုကကျတော့ဒီငင်းငယ်ရေးဖြစ်စဉ်မှာပြည်သူတွေရဲ့ပါဝင်မှုကိုမြင့်တင်ရေးဖို့ရဲ့ချက်တွေနဲ့ကျွန်တော်တို့ကဒီဆင်ကြီးစီးကြမယ်ဆိုပြီးတော့လုပ်ရနေပြီးတော့ဒီမိုင်ဆောင်ကငင်းငယ်ရေးဆိုင်ကြီးစီးကြီးလေးကိုကျွန်တော်ဆင်ကြီးစီးကြရပါမယ်။
ဟုတ်ကဲ့အဲ့တော့ဒီခီးစဉ်မှာဆက်ဆောက်ဆုံးပေါ့နော်ဘယ်မျိုးကနေပြီးတော့စထွက်ဖြစ်လဲနောက်ပြီးတော့ဒီပါဝင်ပြီးတော့ပူပေါင်းတဲ့ဒီဆိုင်ကယ်စီးရည်နဲ့တွားတဲ့လမ်းတစ်လျှောက်မှာဘာတွေများဆောင်ရွက်ဖြစ်ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်29ရက်နေ့မနေ့ခိုးကြီးကိုရန်ကုန်ကဆိုရန်ကုန်မှလည်းပြန်လဲဆိုတာဒီဖြူလုံးပိုင်မှာကျွန်တော်ဆောင်ရတယ်ဟိုက29ရက်နေ့ကဒီတော်လိုင်းနေလည်းကြာတယ်ပေါ့အဲ့ဒီမှာကျွန်တော်စပြီးတော့ထွက်ကြတယ်ရန်ကုန်ကနေပြီးတော့တောင်ကတောင်ကနေပြီးတော့လွိုက်ကောလွိုက်ကောကနေပြီးတော့တောင်ကြီးဒီမိုင်းရှူသာရှူပြင်းဦးလေမန္တလေးပြီးတော့ကျောက်ပတော်ပြီးတော့ပကံမကွေးဖြီးပြီးတော့ရန်ကုန်ဆိုပြီးတော့သွားတယ်ပေါ့။ဒါမှမဟုတ်ကျွန်တော်မြို့ပေါင်း50ကျော်ဖြတ်ခဲ့ပါတယ်။ပြည်နယ်တိုင်းခုတစ်ခုလောက်ကိုကျွန်တော်ဖြတ်ခဲ့ပါတယ်။အဲတော့ဖိုင်ကျစီရော25စီပါပါတယ်။လူရောက်62ယောက်ပါပါတယ်သူပေါ့။ကျွန်တော်တို့သွားတဲ့မြို့ဒီမှာတော့ဒီအာနာပိုင်ဘက်ကတတော်တရားကျွန်တော်တို့ဒီတိတ်တာမြို့ကြီးဖျားပြတာမြို့မရှိဘူး။တချို့မြို့တွေမှာဆိုလို့ရှိရင်ရေဆိုင်ကလေခြေရင်းရဲတွေကပါကျွန်တော်တို့လမ်းကူရှင်းပေးတာမြို့ကြီးရှိပါတယ်။ပြီးတော့ဒီဒေသခံတွေကအခုချင်းတိုင်းဒေသဒေသတွေရောက်တဲ့အခါမှာဒေသခံတွေကကျွန်တော်တို့ကိုလျှော်ထွက်လိုက်တဲ့အကြောင်းပြောကြတယ်။ဖမ်းနေပေးကြတယ်၊လမ်းတွေထောက်ပြီးကြိုးကြတယ်ဆိုတာမျိုးတွေအများကြီးရှိပါတယ်။ပြီးတော့လမ်းတောက်လျှောက်မှာတော့ကျွန်တော်တို့ကကျွန်တော်တို့ချက်တိုင်းကောင်းကောင်းနေတို့အများကြီးတို့တွေ့ဖြစ်တယ်။ပြီးတော့ဆွတ်တော်ကိုယ်ကလေးနဲ့ကျွန်တော်မျိုးရဲလို့ကျွန်တော်တို့တွေ့ဖြစ်တယ်။ ပြီးတော့ကျွန်တော်တို့ဒီတခြားမျိုးတွေဝင်တဲ့အခါ UNUN လို့မှာရှိတဲ့ဆိုင်ကပြီးဖွဲ့ရတယ်ကျွန်တော်တို့ဂျာမျိုးဝင်ပါလားဂျူမျိုးမျိုးထွက်တဲ့အထိပြန်လိုက်ဖို့အမိလေးလုပ်ကြပါတယ်နောက်ပြီးတော့ဖြစ်ဖြစ်တဲ့ဒေသတွေကိုလည်းကျွန်တော်တို့ဖြတ်ပြီးသွားခဲ့ကြသေးတယ်ရာရှိုးကနေပြီးတောင်ကြီးကိုသွားတဲ့ဂျာထဲမှာဆိုလို့ချင်းဒီတစ်ဖက်မှာဒီဒိုင်ဇာလက်နဲ့ကိုင်တစ်ဖွဲ့အချင်းချင်းခြနေကြတယ်ဒီဘက်တစ်ဖက်မှာကျတော့ဒီကမ္ဘာစစ်တပ်ကနေပြီးတော့အသိနေထားတဲ့စောင့်နေတဲ့နေရာအဲ့ဒီနေရာကိုလည်းကျွန်တော်တို့မိုင်50 60လောက်ရှိပဲအဲ့တိုင်းယူလေကျွန်တော်ဖြတ်ပြီးတော့ဒီသွားခဲ့ကြသေးတယ်ဘောနော်စစ်ပွဲဖြစ်နေဆိုတော့လည်းဖြတ်ပြီးတော့ဒီငင်းကြီးလည်းဆွတ်ပြီးသွားခဲ့ကြပါသေးတယ်
ဒီစစ်ဖြစ်တဲ့နေရာတွေအထိပါဒီဆိုင်ကယ်စီးသွားကြတယ်ဆိုတော့ဒီငင်းညာရေးခီးစဉ်နဲ့ပတ်သက်ပြီးလမ်းတစ်လျှောက်မှာရှိတဲ့ပြည်သူလူထုဘက်ကရောဒီငင်းညာရေးအတွက်ဆိုင်ကယ်စီးရဲဆိုတဲ့အဓိပ္ပာယ်နဲ့ဒီလောက်ရတဲ့ရည်ရွယ်ချက်ကိုရောသူတို့နားလည်လားအဲ့ဒီကနေအဓိကဘလို့သတင်းစကား message ပေးချင်တာရှိပါလိမ့်ရှင
်သူတို့သိကြပါလေကျွန်တော်တို့လမ်းမှာကျွန်တော်တို့ကဖြတ်သွားတာမျိုးပဲမဟုတ်ဘဲနဲ့ကျွန်တော်တို့ဒီဝင်တဲ့နေရာတွေရှိတယ်ဥပမာပင်လုံလေးကျွန်တော်ဝင်ခဲ့တယ်ပင်လုံကြောက်တိုင်မှာလည်းကျွန်တော်တို့ပတ်ပြီးတော့ဒီငင်းငယ်စချင်းတွေထူတာမျိုးတွေလည်းရှိတယ်ပြီးတော့ဒီဖစ်ပြေးချောင်ပေါ်ကြောက်မဲမှာဆိုတော့ကျွန်တော်စစ်ပြေးချောင်ဒီဆက်ဆံရခရီးတွေပြည်သာရေးတော့ကျွန်တော်အဆုံးမီပြည်သာမျိုးတွေရှိတယ်လမ်းမှာကျွန်တော်ဝင်ပြီးတော့ခရီးတွေကျော်တယ်မမုန်းနေချင်းပါညာတော့ကျွန်တော်ရှိတယ်ဒီငင်းငယ်ဆိုင်ငယ်ပြီးချိန်တိုင်းကျောင်းအကုန်လုံးပြီးကြပါတယ်ငင်းငယ်ဆိုင်ငယ်စီးတဲ့ပတ်သက်တဲ့ဟာကဒါပြီးတော့ကြိုးကြတာမျိုးတွေလည်းကျွန်တော်အများကြီးကြုံရပါတယ်အော်ဒီကတော့ဒီဆိုင်ငယ်စီးကြီးတွေဖြတ်သွားတဲ့တွေ့ရတော့ဆောက်မှာသိနေကြပါတယ်ခင်ဗျ
ဒီခီးစင်ကနေပြီးတော့မှအခုလက်ရှိလည်းဒီဗမာပြည်မှာပေါ့နော်ကချင်ပြည်နဲ့ရှမ်းပြည်နဲ့နောက်ပြီးတော့ချင်းမှာဆိုလို့ရှိရင်လည်းပလောက်ဝဘက်ပေါ့အခုရခိုင်မှာဆိုတော်တော်လေးအခြေအနေကဆိုးဝါးနေတယ်တိုင်းပြည်ထဲမှာမတိမငြိမ်ဒီလိုစစ်မှတ်ပြိပခါတွေဖြစ်နေတဲ့အနေအထားပေါ်မှာဒီဆိုင်ကယ်စီးသွားကြတဲ့ဒီခီးသွားတွေအနေနဲ့တက်ဆိုင်နဲ့ပြည်တော်စုဆိုရပြည်နယ်ဆိုရနဲ့တက်ဆိုင်နဲ့လွှတ်တော်ဘာဝင်ပေါ့နော်တိုင်းသားလက်နက်ကိုင်တွေကိုရောဗာများသတင်းစကားပါချင်တာရှိပါလဲရှင်
ကျွန်တော်တို့ဒီဖြတ်သွားတဲ့မြို့ကောင်နားဆွေတော်ပေါ့နော်ပြည်သူတွေအများကြီးနဲ့ကျွန်တော်တွေ့နေတယ်အဲ့တော့ကျွန်တော်ရှားလေးရရဲ့သူကြီးရဲ့ကံကတော့ပြည်သူတွေကငင်းငယ်ဖြစ်နေတယ်ငင်းငယ်ရို့လူလာတယ်ဆိုတာတောင်ပေါ်မြေဆက်အားလုံးအတူတူပါပဲအားလုံးကဒီငင်းငယ်အတွက်ကိုလူလာတယ်ဆိုတဲ့အတိုင်းကျွန်တော်တို့ကနေတစ်ဆင့်ဒီခြေခြေကောင်ပြန်ပြီးတော့ဆိုင်ကယ်ရိုးတန်လေးနဲ့တစ်ဆင့်ကျွန်တော်ခြေခြေကောင်ကြားအောင်ကျွန်တော်လုပ်လိုက်တဲ့သဘောပါပဲအဲ့တော့ဒီနိုင်ငံရေးကောင်ကောင်တွေရောဒီစီရေးကောင်ကောင်တွေတိုင်းစားကောင်ကောင်တွေလက်နက်ကင်ကောင်ကောင်တွေရောအကုန်လုံးကိုပြောချင်တာတော့ပြည်သူတွေရဲ့ဒီဝါချက်ကိုကြည့်ပါပြည်သူတွေလူလာချက်ကိုကြည့်ပါပြည်သူတွေကိုမျက်နှာမူပြီးပါဘူးလေအောင်တော့ကျွန်တော်ပြောချင်ပါတယ်အဲ့ခါကျမှသာလေးပဲပြည်သူတွေပါလူကြီးရဲ့အတိုင်းကိုဖြစ်ဖို့လိုပါတယ်ကိုရီရဲ့လူကြီးဟောကိုကိုရီရဲ့ဒီအကျိုးစီးပွားတစ်ခုလေကိုရီရဲ့ဒီအဖက်တစ်ဖက်ရဲ့ကိုပဲမကြည့်ပဲတဲ့ပြည်သူတွေဘယ်ဘက်ကပဲကြိုက်ကြိုက်ပြည်သူတွေခံရတာပါပဲအဲ့တော့ကျွန်တော်ပြည်သူတွေဘက်ကိုတကယ်မျက်နှာမူပြီးတော့လုပ်နိုင်လို့ရှိတော့အကောင်းဆုံးပါပဲကျွန်တော်တို့လည်းကြောင်နေ့တွေမှာလည်းဒီပြည်ပကတွေဖြစ်နေတဲ့ကချင်တို့ဒီအခါရုပ်ဘက်ကိုလည်းဒီဆိုင်ကြီးဖြူကြတာဘူးတော့ကျွန်တော်တို့တိုင်ပြန်ရတာရှိပါတယ်ကျွန်တော်သွားကြပါမယ်ဆက်ပြီးတော့
ငင်းချဲရေးဆိုင်ကခီဦးဆောင်သူကိုသက်ဆွေဝင်းကိုမဆုမွန်ဆက်သွဲမေးမြန်းထားတာပါရှင်အခုမြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ခြင်းရောက်လာပါပြီဒီမိုကရေစီအတွင်းကူးပြောင်းရေးတွေလုပ်နေတဲ့မြန်မာနိုင်ငံမှာဒုက္ခသည်အရေးကိုကင်တွယ်ဖြေရှင်းဖို့ဆိုရင်ဖွဲ့စည်းပုံအခြေခံပြင်ဆင်ပြောင်းလဲရေးကိုအလေးထားဆောင်ရွက်တင်တယ်လို့အမေရိကန်ရောက်ဒုက္ခသည်တွေကိုကူညီပေးနေတဲ့ BACI အဖွဲ့ကကိုအီလိုင်ဇာဘာနီကပြောပါတယ်ကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကိုအီလိုင်ဇာကဒီBACI လို့ခေါ်တယ်ဟလား Burmese American Community Institute ပေါ့လေမြန်မာအမေရိကန်လူမှုအတိုင်းဝိုင်းအဖွဲ့အစည်းမှာတာဝန်ရှိပုဂ္ဂိုလ်တူဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ကဒီအမေရိကန်ပြည်တော်စုဘယ်မှာအခြေစိုက်ဖွဲ့ထားတာလဲဘာတွေဘယ်သူတွေအတွက်ကိုဘာတွေအဓိကလုပ်ပေးနေတာပ
ါဟုတ်ကဲ့ပါကျွန်တော်တို့ Burmese American Community Institute တို့2017မှာစတင်ပြီးတော့မှဖွင့်ထားတာဖြစ်တယ်Indianapolis Indiana Indiana state မှာခြေစိုက်ပြီးတော့မှကျွန်တော်တို့ဖွင့်တန်းတာဖြစ်တယ်။တနိုင်ငါလုံးလဲကျွန်တော်တို့ operational လုပ်တဲ့အပိုင်းနေတဲ့ရှိတယ်။ကျွန်တော်တို့ဖွင့်စီရခြင်းရဲ့အတိတ်ကအကြောင်းရင်းနဲ့ရည်ရွယ်ချက်ကတော့ဒီမြန်မာပြည်ကနေအကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့ကျွန်တော်တို့မြန်မာပြည်ကလူတွေကိုအောင်မြင်နိုင်အောင်ကျွန်တော်တို့ပတ်ပုံးကူညီပြီးတော့မှဝန်ဆောင်မှုတွေပေးဖို့ပဲဖြစ်ပါတယ်။အဲ့လိုလုပ်တဲ့နေရာမှာပညာရေးကိုပေးတယ်ပြောမှာ denaturalization လို့ခေါ်တယ်နိုင်ငံသားဖြစ်ခြင်း wind card တွေကိုကျွန်တော်တို့အကူအညီပေးတယ်ပြောမှာအလုတ်ကန်နဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်တို့အကူအညီပေးတယ်ပြီးရင် advocacy သူတို့ရဲ့ကောင်းရာကောင်းကြောင်းဖြစ်နိုင်အောင် policy making process နဲ့ဒီ state level national နဲ့ international level မှာသူတို့ advocacy တွေကျွန်တော်တို့ဝင်လာဖြစ်တယ
်ကျွန်တော်နားလည်ထားတာက American ပြည်တော်စုကိုရောက်လာကြတဲ့ဒီချင်းတိုင်းသားအများစုပါဆိုရင်
ဟလာဒီဒုတိယနိုင်ငံမြန်မာနိုင်ငံနဲ့ထွက်ပြီးတော့ဒုတိယနိုင်ငံတစ်ခုသွားတယ်ပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုတတိယနိုင်ငံအဖြစ်နဲ့ဟလာအခြေချနေထိုင်ဖို့ရောက်လာတဲ့ဒုက္ခတွေအများစုဖြစ်ပါတယ်ဆိုတဲ့အခါကျတော့ဟလာဒီချင်းတိုင်းသားတွေကအမေရိကန်ပြည်ထောင်စုမှာဘလောက်ထိများများရှိနေပါလဲ
ဟုတ်အားလုံးကိုကြည့်မယ်ဆိုလို့ရှင်တုံသိန်းလောက်ရှိပြီလို့ကျွန်တော်တို့ခန့်မှတ်ရတယ်အဲ့ဒီထဲမှာကရင်ကအများစုဖြစ်တဲ့ကရင်က9,000လောက်ပြန်ရင်ကျွန်တော်တို့ချင်းနေရ6,000လောက်ဖြစ်တယ
်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဟိုအရသာအစိုးရဖြစ်တဲ့ဒီ NLD အစိုးရအပြောင်းအလဲလည်းဖြစ်လာပြီပေါ့လေ
ဟုတ်တယ
်ဆိုတော့ဒုက္ခတွေတွေကဆက်ထွက်နေတုံးမလားခင်ဗ
ျရှိတော့ရှိပါတယ်ဒါပေမဲ့မြန်မာတော့ဟိုးတို့ကလည်းတော့မရှိတော့ဘူးလေအခုကဒီ P2 category လို့ခေါ်တဲ့ဒီအုပ်လိုက်အစုလိုက်နဲ့ထွက်သွားတယ်နိုင်ငံတကာလည်းအဲ့လိုထွက်တော့တာအတိမတ်ပြူတယ်ဆိုတဲ့ဟာမရှိတော့ဘူး။သို့တော်လည်းပဲ individual cases ပေါ့လေ။တယောက်တစ်ပေါင်းကတစ်ခုခုပြဿနာရှိတယ်ဆိုလို့ရှင်ဒီနေ့အထိထွက်နေဆက်ဖြစ်တယ်
။ဟိုအီလိုက်ဇာသိတဲ့အတိုင်းပဲမြန်မာနိုင်ငံမှာလွှတ်တော်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးလုပ်ဖို့ဒီ NLD ပါတီဘက်ကစ조사နေတာတွေ့ရပါတယ
်။ဟုတ်ကဲ့
။ဆိုတော့ဒီကြိုးပမ်းချက်အပေါ်မှာပေါ့နော်ဟလာတိုင်းသားအရေးကိစ္စနဲ့ပတ်သက်ပြီ
းဟုတ်ကဲ့
။ဘာမျှော်လင့်ချက်ထားပါလဲ။
အကောင်ဖြစ်လာမယ်လို့မျှော်လင့်ချင်တယ်အဲ့ဒီမျှော်လင့်ချက်မှာစစ်သားလည်းပါဝင်ဖို့လိုတယ်စစ်သားလည်းတရားကိုဖြစ်မြောက်အောင်ပါဝင်ပြီးတော့မှဂူငီပြီးတော့ဖွဲ့စည်းဖို့ခြေကဥပဒေအပြောင်းအလဲဖြစ်တဲ့အထိဒီကူတိုင်းပါမှဖြစ်မယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်2008 constitution ကိုကြည့်မယ်ဆိုလို့ရှိရင်democracy မဆန်မှုဆိုတာအားလုံးကကျွန်တော်တို့သဘောတူတယ
်ဟုတ
်ပြောင်းရမယ်ဆိုတဲ့ဟာနဲ့အားလုံးသဘောတူတယ
်ဟုတ
်ဘယ်လိုပြောင်းရမလဲဘယ်အချိန်မှာပြောင်းရမလဲဆိုတဲ့နေရာမှာကျွန်တော်တို့ကအမြင်ချင်းမတူတဲ့ဟာလေးတွေရှိတယ်အခုကအခြေတန်ပြီလို့ကျွန်တော်တယောက်အနေနဲ့မြင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ပထမအနေနဲ့ဒီပြောင်းနိုင်ဖို့ရအတွက်ကျွန်တော်လက်ရှိအစိုးရကနေပြုံးမှာဒီ national reconciliation and peace process လမ်းစဉ်နဲ့တွားပြီးတော့ဒီတိုင်းသားလူနည်းစုတွေရဲ့အားလုံးအပါဝင်နိုင်ငံရေးပါတီအားလုံးအပါဝင်စစ်သားပါအပါအဝင်ဒီဟာပြောင်းမယ်ဆိုပြီးတော့သူတို့ရင်မှန်းထားတာဖြစ်တယ်ပြောင်းရမယ်ဟာဘာကြောင့်လူတယ်လဲပြီးတော့မှပြောင်းနိုင်တယ်လဲဆိုတဲ့ဟာပြီးတော့မှစစ်သားကနေဘယ်မှာစိုးရိမ်စရာမရှိဘူးလို့ကျွန်တော်မြင်တယ်ဘာလို့ဆိုတော့
ဒါပေမဲ့ဒီတက်မတော်သားကိုယ်စလဲတွေစစ်တပ်ဘက်ကဟုတ်လားသူတို့စဆွဲတွေကဒီစစ်တပ်ရဲ့အခန်းကဏ္ဍကိုထိတ်ဆုံးကိုတင်ပြီးတော့သူတို့ဆွဲတာရှိပါတယ
်
ဒါအလုံးသိပါသူတို့ကဟိုအာဏာကိုလက်လွတ်လိုက်ရမယ်ဒါမှမဟုတ်ရင်နောက်ကြောင်းပြန်အရေးယူမှုတွေအတွက်စိုးရိမ်တာမို့လို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့ဘက်ကအကြောက်ကံငင်းနေမယ်ဆိုရင်အဲ့ဒီအချက်ကိုသဘောတူတယ
်ဟုတ်ကဲ့အဲ့ဒီမှာစစ်သားနဲ့စိုးရိမ်တာကျွန်တော်တို့မြင်တဲ့လောက်ဆိုလို့ရှိရင်သူတို့ရဲ့ security သူတို့ရဲ့လူချုပ်ရေးလူချုပ်ရေးမှာစီးပွားရေးလည်းပါတယ်ပြီးလို့ရှိရင် legal လည်းပါတယ်အဲ့တော့အဲ့လူချုပ်ရေးအဲ့ဒီဟာတွေမရှိအောင်ကိုကျွန်တော်တို့နိုင်ငံတော်အတိုင်းပြပအတိုင်းပြခါပုတ်ကူတွန်အောင်စန်းစုကြည်ကိုယ်တိုင်ကဆောင်ရွက်ထားတာတွေရှိတယ်ပထမချက်အနေနဲ့ဒီအခု NLD မတက်လာခင်ကရေကခဏခဏသူပြောတယ်ဒီစစ်သားဆိုတာကျမရဲ့အဖေဟာနေပြီးတော့မှထောင်ထားတဲ့တန်ရော့စီလည်းရှိတယ်ဒီစစ်သားနဲ့သူလက်တွဲပြီးမှကျွန်တော်တို့လုပ်မယ်ဆိုပြီးမှသူခဏခဏပြောထားတာရှိတယ်ဒုတိယအချက်အနေနဲ့ဒီလုတ်ပြီးခဲတဲ့သူတို့လုတ်ခဲတဲ့ဟာတွေကိုရန်ညှိုးပြီးတော့မှပြန်မသွားဘူး revenge ပေါ့လေအဲ့ဒါမရှိဘူး leeway ဒီလွတ်လပ်ခွင့်ပေးဘူးရအဲ့ဒါစင်စစ်ထားတာရှိတယ်စင်စစ်ထားတာဆိုတော့ခုဘာမှမလုပ်ဘူးလုပ်မယ်ဆိုတဲ့ဟာ mechanism လည်းမရှိဘူးအဲ့ဒါ intention လည်းမရှိဘူးဆိုတော့အဲ့ဒီ3ခုနှစ်ခုလုပ်ပြီးပြီဆိုတော့နံပါတ်3အချက်ကကျွန်တော်တို့စစ်သားကနေခဏခဏပြောတဲ့ဟာနိုင်ငံခြားဩဇာလွှမ်းမိုးမှုကိုသူတို့လက်မခံဘူးအဲ့ဒီဟာဒေါ်အောင်ဆန်းစုကြည်ကနေပြီးတော့မှအဲ့လိုပုတ်ကုံမျိုးမဟုတ်ဘူးဆိုတာသူပြသနိုင်ခင်တယ်ဒီ international fact finding mission သူအဖွဲ့မခံဘူးဖွဲ့တော့ဖွဲ့တယ
်ကုလသမဂ္ဂ
ကုလသမဂ္ဂကနေပြီးတော့မှာ fact finding mission လို့ခေါ်တယ်ဟ
ုတ်ပါဘူးအချက်လက်ရှာ
အချက်လက်ရှာဖွဲ့ရေးကော်မတီကိုမြန်မာပြည်ဝင်ပြည်မတို့ကြိုက်တယ်လို့လွှတ်မိုးလို့မရအောင်သူလက်မခံခဲ့ဘူးသူတို့ဘာပြတ်တာခဲ့လဲဆိုလို့ရှိရင်ကိုယ်နိုင်ငံကိုယ်ပြည်သူလူထုရဲ့လက်ခံမှုမရှိဘဲနဲ့နိုင်ငံခြားဩဇာနဲ့ကျွန်တော်မြန်မာနိုင်ငံကျွန်တော်ဥဆောင်သွားမှာမဟုတ်ဘူးဆိုတာသူပြတ်တာနိုင်ခဲ့တယ်အဲ့တော့ဒီအချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရ or စစ်စစ်သားကနေပြီးတော့မှကြောက်စရာမရှိဘူးလို့ကျွန်တော်မြင်တယ်ဆိုတော့ခဏခဏဒီကျွန်တော်တို့လူကြီးခေါင်းဆောင်တွေလည်းပြောလဲအကောင်းဆုံးကကျွန်တော်တို့မြင်ရမှာကနိုင်ငံအတွက်တနိုင်ငံလို့အတွက်တကယ်ဒီမိုကရေစီနစ်ကြသလားဒီဒီမိုကရေစီကလွတ်လပ်အောင်ဒီဖော်ပြတူတည်ရင်နဲ့နိုင်ငံလို့အတွက်တိုင်းပြည်လို့အတွက်ကောင်းတဲ့ constitution ဖြစ်သလားဆိုတဲ့ဟာကိုကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုတော့အဲ့ဒါကိုအားလုံးချင်းချင်းအဖြစ်ပြောမယ်ဆိုလို့ရှိရင်စစ်သားနေပြတော့မှလက်မခံနိုင်စရာအကြောင်းမရှိဘူးကျွန်တော်တို့လက်ခံလာမယ်လို့ကျွန်တော်တော့မျှော်လင့်ချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီတိုင်းသားတွေခွင့်ရေးပေါ့နော
်
အထူးသဖြင့်ကိုအီလိုက်ဇာတို့လိုဒီဟိုချင်းတိုင်းသားတွေအနေနဲ့ရောကိုပြည်နယ်မှာဟိုတိုင်းသားတွေအတွက်ဘယ်လိုမျိုးအခွင့်အရေးတွေလိုအပ်ပါ
တိုင်းသားတွေဆိုတဲ့နေရာမှာကျွန်တော်တို့ကခဏခဏကျွန်တော်တို့ပြောတာဒီမိုကရေစီဒီမိုကရေစီဆိုတဲ့နေရာမှာလည်းဒီ simple majority democracy မဟုတ်ဘဲနဲ့ federalism အခြေခံတဲ့ democracy လို့ကျွန်တော်တို့ခဏခဏဩတယ်ဒီဟာကိုကျွန်တော်တို့တည်ထောင်နိုင်တယ်ဆိုလို့ရှိအလိုလိုနဲ့တိုင်းသားလူနယ်စုတွေနဲ့ဘာသာနည်းတွေရဲ့grievances ပေါ့လေအဲ့ဒါတွေအားလုံးတစ်ခါတည်းဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆိုတော့တကယ်စစ်မှန်တဲ့ federal democracy ရတယ်ဆိုလို့ရှိတရားတွေအားလုံးဖြေရှိတယ
်ဟုတ်ကဲ့ကိုအီလိုက်ဇာတို့ဆိုရင်ဒီ American နိုင်ငံမှာရောက်နေပြီမဲ့ဟုတ်လားကိုချင်းတိုင်းသားတွေအရေးရောဒီမြန်မာနိုင်ငံထွက်လာတဲ့ဒုက္ခတွေအရေးကိစ္စကိုလည်းကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့
တကယ်တမ်းဆိုရင်မြန်မာနိုင်ငံမှာဒုက္ခတွေဆိုတာတော့မရှိသင့်ဘူးလေ
ဟုတ်ကဲ့
အဲ့တော့ဒီဒုက္ခတွေပြဿနာကိုမြန်မာအစိုးရအနေနဲ့ဘာဒီကင်တွဲဆောင်ရွက်ဖို့လိုတယ်လို့ကြံပေးခြင်းပါလဲ
ဒီဒုက္ခတွေအနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့စံနှုန်း criteria ကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ပထမအနေနဲ့ကျွန်တော်တို့က safety လိုချူရေးရှိဖို့လိုတယ်အဲ့ဒီလိုချူရေးဆိုပြီးမှပြောတဲ့နေရာမှာဒီနေတိုင်းရလူချူရေးလူတလူ fundamental လူချူရေး fundamental ဆိုရယ် legal constitution
အခြေခံ
အချုပ်ခံအချက်နဲ့အခြေခံဥပဒေပေါင်းအဲ့ဒါတွေမှာလူချူဖို့ကလူတယ်ဒုတိယဟာကဒီ program dignified return ဆိုတဲ့နေရာမှာဒီပြန်လည်နေရာချက်ထားပေးတဲ့ program စနစ်တကျရှိဖို့လူတယ်အဲ့ဒီရှိမသားလေးကူကပြန်သွားတဲ့နေရာအချိန်မှာလုံလုံချူချူနဲ့ဒီတိတ်ခါရှိရှိနဲ့ကိုအိမ်ကိုနေရောင်ပြန်သွားပြီးတော့မှကျွန်တော်တို့ရပဝါကိုပြန်တည်ဆောက်နိုင်မှာဖြစ်တယ်။ထိထိရောက်ရောက်ကျွန်တော်တို့အမခါချက်ပေးနိုင်မလားဆိုတဲ့ဟာကျွန်တော်တို့စဉ်းစားဖို့လိုတယ်။ဒီလက်ခံနိုင်တဲ့အချိန်တွေမျိုးရှိဖို့ကလိုတယ်။အဲ့ဒီအတွက်လက်ရှိဆိုရရဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ကျွန်တော်တို့အားလုံးဝိုင်းပြီးမှဆက်လုပ်ဖို့အလို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဒီ
မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50တို့နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ဆက်လက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ1925 32အပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုည10နာရီတိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်နားဆင်ရမှာပါအဲဒီနောက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အခုရက်ပိုင်းပြည်သူတွေစိတ်ဝင်စားမှုအများဆုံးသတင်းကတော့မိုးထီမိုးမူရွှေတူဖိုရေလုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့တရားစွဲဖမ်းဆီးခံရခြင်းပါတင်တိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးခံရပြီးနောက်ဒီသတင်းလူစိတ်ဝင်စားဆုံးဖြစ်ပါတယ်နောက်ထပ်ထူးတာတစ်ခုကအာဂရီလိုက်စားလို့မဟုတ်ပဲအာဂရီလိုက်စားပါလေဆိုပြီးအချိန်ယူစနစ်တကျအကွက်ကျကျပြင်ဆင်ပြီးမှလိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်အရှုပ်တော်ပုံကြီးလို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုပ်ခွဲပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အရေးယူခံရတာလဲဒီပြဿနာဘလို့ပြဿနာမျိုးလဲဘသူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ
်တတုတွင်ဝန်ကြီးဌာနဥဆောင်ညွှန်ကြားမှုဥတန်တိုင်းအာဂရိလိုက်စားမှုဥပဒေနဲ့အရေးယူခံရတာကတော့သိမ့်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အာဂရိလိုက်စားတဲ့စားတဲ့အချက်တွေကြောင့်တခြားသောဖန်စီတရားဆွဲခံရသူတွေနီးတူအရေးယူခံရတာမျိုးပါအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နှစ်တက်ထုတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်မြေခွက်မြေဖို့ဖို့အိမ်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့တကြံပိတ်ရဲ့သူမိသားစုငပလီကန်းချီအပန်းဖြေခီးထွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစေခိုင်းခဲ့တယ်လို့ဆိုပါတယ်ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လဲဆိုတာဖော်ပြမထားပေမဲ့မက်လ22ရက်နေ့စပီကာဂျာနေနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တိုင်တန်းသူဟာအဲ့ဒီမိုးထီမိုးမီရွှေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်။အင်တာဗျူးမှာဦးထွန်းအောင်စိုးကသူတို့ရဲ့အဆောက်အုံစောက်လုပ်ရမှာအင်ဂျင်နီယာဘိုးနဲ့မြေဖိုးကဟိုတယ်အခန်းကတွေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်။အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးတရားစွဲခံရတာကတော့နည်းနည်းထူးခြားပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အာဂရီလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအာဂရီကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိချက်တွေအရရွှေခိုးတူးလို့အမှုဖွင့်ဖန်ထားတဲ့ဦးရဲကိုအပါဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲသိန်းထောင်မှာတွားတွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဦးရဲကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တပ်ထုတွင်ဝန်ထမ်းတွေနဲ့လုံခြုံရေးရဲဝန်ထမ်းတွေကိုငွေပေးပြီးရွှေခိုးတူးတာဖြစ်တယ်လို့လိမ်လည်ထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီလိုထွက်ဆိုရင်အမှုသက်သာအောင်ဆောင်ရွက်ပေးမယ်ငွေပေးမယ်ပြောခဲ့တယ်လို့ဖော်ပြထားပါတယ်
။ဒါအပြင်ဦးထွန်းအောင်စိုးဟာဦးသိမ့်မြစ်ပါ၄ယောက်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေသတင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါရယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးဖို့ခွင့်ပြုတယ်။ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိန်လေတိုင်တန်းခဲ့တယ်လို့ဆိုပါရယ်။ဒါကြောင့်မမှန်မကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအချိန်ယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ် ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအချိန်ကြီးလုပ်ပြီးသူတို့ကုမ္ပဏီဟာတပ်တွင်ဝန်ကြီးဌာနရဲ့မတရားလုပ်တာခံနေရတာပါသူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးတဲ့နဲ့အဲ့လိုမှမဟုတ်ရင်ဝန်ကြီးဌာနကိုတော့တရားစွဲဖို့ကြိုးစားမယ်ဆိုပြီးပြောဆိုထားသူပ
ါဒါဆိုရင်မိုးတီမိုးမီရွှေတူးဖို့ရေးလုပ်ွက်အရှုပ်တော်ပုံဇလန်အကျဉ်းလောက်ပြန်ပြောဖို့လိုလာပါတယ်တိကျတဲ့တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိမ်းမြို့နယ်မိုးတီမိုးမီဒေသကဧက6100ကျော်ရှိတဲ့ area မှာဥဆိုးထွန်းရှိန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါတယ်။ 9 နှစ်တာထုတ်လုပ်ပြီးရွှေစင်9ထံခွဲပေးသွင်းမယ်။နောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာခိုင်နှုန်းတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါတယ်။ကုမ္ပဏီဟာလုပ်နေရင်းနဲ့တွက်ချေမကိုက်ပါဘူးလို့တင်ပြပြီး2013နိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါတယ်ဒုတိယစာချုပ်မှာတော့2019ဩဂုတ်လအထိ၈နှစ်လုပ်ပိုင်ခွင့်တိုးရသွားပါတယ်ဒီလိုလုပ်နေရွှေတွေထုတ်နေပေမဲ့လည်းမကိုက်ပါဘူးဆိုပြီးပြောလို့တမရဟောင်းဦးသိန်းစိန်အစိုးရက2014စက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါတယ်တတိယစာချုပ်မှာ၈နှစ်ကိုရွှေ9ထံခွဲပေးရမှာကိုမပြောင်းပေးပေမဲ့ရွှေသွင်းပေးရမယ့်ပုံစံကိုပြောင်းပေးလိုက်ပါတယ်။အစပိုင်းတလောက်ကိုနှစ်ပိတ်တာကနေ15ပိတ်တာ2019ခုနှစ်ဇန်ကစပြီးတော့တလောက်ပိတ်တာ90ကျော်စီပေးသွင်းရမယ့်ပုံစံမှာရွှေတွေကိုဆက်ထုတ်ရင် NLD အစိုးရလက်ထက်ရောက်တော့အဲ့ဒါလည်းမကိုက်ဘူးလို့ဆိုပြန်ပါတယ်။စာချုပ်ပြန်ပြင်ပေးဖို့တောင်းဆိုပါတယ်။ NLD အစိုးရဘက်ကတော့အရင်လိုလိုက်လျောမပေးတော့ဘဲတက်ပါတီအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းပါတယ်။အဲ့ဒီအဖွဲ့ရဲ့အစီအခံချက်အရာနောက်ဆုံးစာချုပ်အတိုင်းဆက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုသာဆက်လက်တူးနေပေမယ့်စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမဲ့နေရင်အဲ့ဒီပမာဏတဖြည်းဖြည်းညားလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတပ်တူတွင်ဝင်ကြီးဌာနဘက2018ခုနှစ်ဖေဖော်ဝါရီမှာတူးဖော်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီသွင်းရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်ထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဝင်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းရှင်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေဆဲဖြစ်ပါတယ
်။ဝင်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝန်ကြီးဌာနဘက်ကမှားတယ်ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွတ်တော်အမှတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ့်နာမည်ကြီးလူခွင့်ရေးရှင်းနေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်ဖြစ်စဉ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးเสียရှိတဲ့ကုမ္ပဏီတစ်ခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူ့လုပ်ငန်းပြန်လုပ်ခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့စူးစမ်းတဲ့ပြဿနာကြီးတစ်ခုအဖြစ်ရှုမြင်နိုင်ပါတယ်ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူးဒါပေမဲ့ NLD အစိုးရမှန်သလားကုမ္ပဏီကပဲမှန်သလားဇက်သိန်းငန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါရစေရှင်အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနှာစင်ကြရအောင်ပါရှင်
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံး VOE ကို Messenger ကနေစာတို့လေးတွေရေးပြီးမေးခွန်းတွေမေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုပြန်ကြားပေးချင်ပါတယ်။ Messenger ကနေပြလဲဒီတော်ရရှင်တွေကိုပြန်ကြားပေးထားပါရနော်။တန်းဆိုရဲတော်ရရှင်ကအီးမေးလ်လိပ်စာတိလို့ရမလားတဲ့ကျွန်တော်ရဲ့အနှစ်20ကျော်ဖြတ်တန်းမှုရင်ဖွင့်စရာရှိလို့ပါအခုတော့မဟုတ်သေးပါဘူးဒီစာရောက်မရောက်စမ်းကြည့်တာပါတဲ့ဟုတ်ကဲ့ပါရင်ဖွင့်ရေးသားခြင်းနဲ့ဆိုရင်ကျမတို့ကိုဒီ Messenger မှာရေးလို့ရပါတယ်အီးမေးလ်နဲ့လည်းပို့လို့ရတာဟုတ်ပါတယ်လွယ်လွယ်ကူကူဒီ Facebook Messenger ကိုအသုံးပြုပြီးတော့လည်းရေးနိုင်ပါရဲ့နော်တေးသချင်းတောင်းချင်တာကိုလည်းဒီမှာတောင်းလို့ရပါတယ်ရှင်အီးမေးလ်ရေးပို့မယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ်ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော် ore ဆိုတဲ့ messenger ကတော်ရရှင်ကတော့အစာတူတူလေးရေးလာတာပါမင်္ဂလာပါ VOE သတင်းထုတ်သတင်းမှန်တွေကိုနေ့စဉ်နားထောင်ရလို့ကျေးဇူးတင်ပါတယ်တဲ့အားပေးလျက်ပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေကြပါစေလို့ဆုလိုပါတယ်ကျေးဇူးအထူးပါရှင်စောစောစီစီနှစ်သစ်စုမွန်တောင်းလာကြတဲ့တော်ရရှင်တွေရဲ့အစာတွေလည်းလက်ခံရရှိပါရစေ။မိုက်ကယ်ယန်ဆိုတဲ့တော်ရရှင်နှစ်သစ်စုမွန်တောင်းပေးလာပါတယ်။ဒီတော်ရရှင်ကကျွန်တော်က Facebook ကနားထောင်ရတာများတယ်။အခုတော့ပိုကောင်းတဲ့နီလန်တွေ့ပြီတဲ့။ VOA app ကို download လုပ်လိုက်လို့နားထောင်ရတာပိုအဆင်ပြေပါတယ်။ကျေးဇူးပါ။ကျွန်တော်လိုအတန်ဖိုင်ပိုင်းပြဿနာရှိတဲ့သူတွေအတွက်လည်းမျှဝေပေးလိုပါတယ် VOA ။ VOA မိသားစုတွေအားလုံး God bless all လို့ရေးလာပါတယ်။ဒီတော့ရှင်ကအခုတကြံမတိုင်ခင်စောစောစီစီအေပီလာ3ရက်နေ့ကပဲနှစ်တင်ဆုမရေးပို့လာတာပ
ါမင်္ဂလာပါ VOA အတားတကြံမကြမီရောက်လာတော့မှဆိုတော့ဘယ်သူမှရေမလောင်းခင်ကျွန်တော် VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုရေလောင်းလိုက်ပါတယ်မြန်မာနိုင်ငံမှာတော့အခြားပြည်ပရောက်မြန်မာနိုင်ငံသားအများအတွက်လူအင်ဆန္ဒအားလုံးပြည့်စုံနိုင်ပါစေနှစ်တင်မှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းနိုင်ပါစေပြည်ပရောက်နေသူတွေအတွက်မြမပြည်မှာတငယ်ချင်းတွေအတွက်မြန္နန္ဒာသချင်းတောင်းဆိုပါရစေနှစ်သစ်မှာပျော်ရွှင်နိုင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒီတော်ရရှင်ပေးပို့တဲ့အတာရေးအတွက်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်တကုံမျိုးတက်ကတော်ရရှင်ဦးလာထွန်းကလည်းကျမတို့ကိုမပြက်မကွက်အတာသချင်းမေတ္တာစုမုံပေးပို့လာတာပ
ါ VOA ခင်ဗျာမကြာခင်မှာပဲမြမနှစ်သစ်ကူဘရောက်တွေဖူးပွင့်ဝင်မဲ့တကူလာသချင်းခါရောက်တော့မှာပါထူးမြတ်တဲ့နှစ်သစ်ကူချိန်ကာလတိုင်းမှာဝိုင်းတော်သားအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြလျက်ခန္ဓာဝင်ကိုယ်လုပ်ငန်းတာဝန်တွေကိုကောင်းစွာဆက်ဆောင်နိုင်ကြပါစေလို့အထူးမေတ္တာပို့ဆုမကောင်းတောင်းလိုက်ပါရခင်ဗျာ Facebook ကလွန်ခဲ့တဲ့၄နှစ်ကတင်ခဲ့တဲ့ဘလော့တွေပွင့်ပြန်လာပါပြီ Post ကိုအမှတ်တရပြန်တင်ပေးလာလို့ဘလော့ပန်းလေးတွေလက်ဆောင်ပေးလိုက်တာပါတကြံမှုကိုမျှော်နေရှာတဲ့ဘလော့ဖူးလေးပဲတမြတ်တနိုးပန်ဆင်ကြရတဲ့အမျိုးသမီးလေးတွေလှားသက်တင့်စေဖို့နဲ့ငြိမ်းချမ်းစေဖို့လဲဆူတောင်းလိုက်ရတာပါ
ဟုတ်ကဲ့ပါဦးလာထွန်းပေးဖို့တဲ့မြစ်တာကြောင့်ကျွန်တော်တို့အထူးပဲစိတ်နှလုံးပျော်ရွှင်ရပါရဲ့နော်ဦးလာထွန်းအတွက်လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆူတောင်းပေးချင်ပါတယ်ဆင်ကြကတော့ရရှင်ရဲ့မှတ်ချက်တူလေးတွေကိုဆက်ပြီးတော့ပြောပြပေးပါမယ်နော်ကိုမင်းမင်းဆိုတဲ့တော်ရရှင်ကတော့ဒီ season ကိုအရန်ကိုကြိုက်နှစ်တက်ပါတယ် view အဖွဲ့သားတွေအားလုံးကောင်းမွန်စွာနဲ့လူရင်စံနာတွေပြေကြပါစေဆိုတော့ဆုတောင်းပေးလာပါတယ်မက်ခင်ခင်ထားကလည်းတရင်နေစာပေတွေကိုရိုင်းအိမ်ထဲကနေမလေးလာရပဲနဲ့ဒီ season လေးကနေအားလုံးကြည့်ရှုဖတ်ရှုရလို့အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်တော်ရရှင်ဥတုကတော့ကျွန်တော် view နားထောင်လာတာ1980ခုနှစ်ခတည်းကပါတရင်မှနေကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ view ကိုအားပေးတဲ့တော်ရရှင်တွေဖြစ်ပါတယ်အောင်ကောင်းမြတ်ဆိုတဲ့တော်ရရှင်ကတော့ကျေးဇူးပြုပြီးတော့ရခိုင်ပြည်ကသတင်းတွေအမှန်တင်ပြပေးစီချင်ပါတယ် VOA ရေသတင်းမီဒီယာတော်တော်များများအမှန်ကိုမရေးကြလို့ပါဘက်လိုက်ပြီးတော့ရေးကြပါတယ်ပြည်သူတွေသတင်းအမှန်ကိုမသိရပါဘူးတဲ့ဟုတ်ကဲ့ပါကိုအောင်ကောင်းမြတ်ရေကျမတို့ VOA ကတော့ဘက်မလိုက်သတင်းမှန်တွေကိုပဲအမြဲတမ်းတင်ဆက်ပေးနေတာပါနော်နောက်ထပ်တော်ရရှင်တစ်ယောက်ကတော့ကိုဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကဖုန်းပေမကုန်မဲနဲ့ VOA ကိုဖုန်းထဲကနေFM လိုမျိုးနားထောင်လို့ရရင်ကောင်းမယ်ဗျာတဲ့ရေဒီယိုကအတန်မကြီးအခု Facebook ကဖွင့်နားထောင်ရတော့နေတိုင်းဆိုတော့ပတ်စံကုန်ပါတယ်ဟုတ်ကဲ့ပါ Facebook ကနေအသုံးပြုတဲ့နားဆင်ရတာအထူးပတ်စံကုန်တယ်ဆိုတော့ကျမတို့စာနာမိပါတယ်ရှင်ဒီအတွက်လည်းစိတ်မကောင်းပါဘူးเนาะရေဒီယိုအတန်လှိုင်းတွေကတော့ဟိုရာသီဥတုကိုလိုက်ပြီးတော့ကြည်ရင်လည်းကြည်မကြည်ရင်လည်းမကြည်ဖြစ်တတ်တာမလို့ရေဒီယိုအတန်လှိုင်းလေးကိုလည်းတစ်ချက်တစ်ချက်ဖမ်းပြီးတော့နားဆင်ကြည့်ပါအောင်လို့ပြောချင်ပါတယ်ဒါနဲ့ကိုဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။ဒါနဲ့ဥကျော်စံတာကမြန်မာပြည်ကဗိုင်းမျိုးသားလည်းသိပါရစေ။မေးသနာကျော်လည်းဗိုင်းမျိုးသူလည်းသိကြပါရစေတဲ့။ဟုတ်ကဲ့။အငယ်ဥကျော်စံတာကိုဒီစားဖတ်ရင်လည်းပဲကျွန်မလှမ်းမေးလိုက်တော့သူထိုင်ကုန်ကနေအော်ပြောပါရစေ။ဥကျော်စံတာကစစ်တွေမြောက်ဦးတန်ရဲမောင်တော်အဲ့ဒီအကုန်အဲ့မျိုးသားတွေလို့ပြောလို့ရပါရစေ။အဲ့ဒီမျိုးတွေအနှက်မှာနေဘူးလို့ပါလို့ပြောလာပါရစေ။ကျွန်မကတော့ရန်ကုန်ကပါပဲရှင်။view ကိုအပိရဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကောင်းစာနီမိုးဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။သူကလည်း Messenger ကနေပြောပဲရေးလာတာပါ။ကျွန်တော်ကမဲဆောက်ကပါ။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုခေါ်ပါတဲ့ဆွေးနွေးပွဲတွေကိုအရန်ကြိုက်လို့ပါဆိုပြီးတော့ view နဲ့ဆွေးနွေးခြင်းလို့ရပါလားဆိုတော့မေးလာပါတယ်။ဟုတ်ကဲ့။ ကိုကောင်းဆောင်နေမှုဖြေစားပေးရမယ်ဆိုရင်တော့ကျမတို့အစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ရပါတယ်။ဒါမဲ့လည်းဘယ်အစီအစဉ်မှာပါဝင်ဆွေးနွေးကြတာလဲကျမတို့ကိုတိတိကျကျပြောဖို့လိုပါတယ်နော်။ VOE ကို Messenger အနေနဲ့ပြီးတော့လဲစာပို့လို့ရသလိုအပတ်စဉ်စနေဒါမှမဟုတ်အင်္ဂါဒါရိုက်လေးလိုင်းဆွေးနွေးပွဲအစီအစဉ်မှာပါပြီးတော့ဆွေးနွေးကြတယ်ဆိုရင်လဲဒီ Messenger ကနေပြီးတော့ comment ရေးလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးကြတဲ့အကြောင်းအရာကြေညာထားတဲ့နေ့ဆိုရင်ပြန်ပြီးတော့တယ်လီဖုန်းနံပါတ်နဲ့စာရေးလိုက်ပါ။တပတ်နဲ့တပတ်ဆွေးနွေးတဲ့အကြောင်းအရာတွေမတူလို့ကိုဘယ်နေ့ကိုဆွေးနွေးကြတာလဲကျမတို့တိတိကျကျအကြောင်းကြားလိုက်ရင်ကျမတို့ပြန်ပြီးတော့ဆက်သွယ်ပေးပါရစေ။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပြည်ရေးကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ကိုမင်းမောင်ဆိုတဲ့သောရရှင်ကကျွန်တော်ကတော့ VOE ရဲ့ပင်တိုင်းသောရရှင်တဦးတော့မဟုတ်ပါဘူးတဲ့ဒါပေမဲ့လည်း VOE ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဆုတောင်းပေးလာပါတယ်စိတ်ဝင်စားစရာပါနော်ပင်တိုင်းသောရရှင်မဟုတ်ပေမဲ့လည်း VOE ကိုကြည့်ရှုအားပေးတဲ့သောရရှင်တယောက်ဖြစ်ပုံရပါတယ်သူက
လေးစားရပါတယ် VOE ခင်ဗျာကျွန်တော်ကတော့ VOE ရဲ့ပင်တိုင်းသောတာရှင်တဦးတော့မဟုတ်ပါဘူးဒါပေမဲ့ VOE ဝိုင်းတော်သားများအားလုံးကျမ်းမာကြပါစေပြီးခဲ့တဲ့ဧပြီလ1ရက်နေ့မနေ့က VOE ရန်ကုန်ရုံးခွဲက VOE ဝိုင်းတော်သူမက်ခင်ဖြူထွေးဆွေးနွေးတင်ဆက်တဲ့မြန်မာနိုင်ငံမှာအဂတိလိုက်စားမှုအခြေအနေနဲ့ပတ်သက်လို့ဆရာဦးကြီးမြင့်နဲ့ဒေါ်ညိုညိုသိန်းတို့ဆွေးနွေးတာမှာတိုင်းဝန်ကြီးချုပ်တို့ဌာနဆိုင်ရာတို့အဂတိလိုက်စားမှုအကြောင်းကိုရွှန်းရွှန်းဝေအောင်ပြောသွားတာကိုနားထောင်လိုက်ရတဲ့အတွက်ကျွန်တော်ရင်ထဲကပြောပြချင်တာလေးတစ်ခုဖြစ်လာလို့ပါကျွန်တော်လဲဝန်ထမ်းတစ်ယောက်ပါဝန်ထမ်းကောင်းမှနိုင်ငံကောင်းမယ်လို့မှတ်သားမှုပါတယ်ဝန်ထမ်းတွေဘာကြောင့်အာဂရိဖြစ်ရတယ်လဲဆိုတာကိုသိချင်းဝန်ထမ်းလိုင်းကန်းတွေနေအိမ်တွေကိုကွင်းစင်ပြီးစစ်တမ်းကောက်ယူခြင်းသိနိုင်ပါတယ်ဥပမာပူတာအိုမြို့ဗမော်မြို့စတဲ့လေကြောင်းရဲတွေဆိုရင်တာဝန်သာကြတာနေအိမ်လိုင်းကန်းမရှိဘူးရုံးမရှိဘူးအလားတူနိုင်ငံအနှံ့ဝန်ထမ်းတွေဝန်ထမ်းအိမ်ရာလုံလောက်မှုရှိပါသလားရတဲ့လစာနဲ့မိသားစုစားဝတ်နေရေးခလေးကျောင်းစရိတ်အတန်းကြီးရင်ကျူရှင်လားကအဆောင်လားကကျမ်းမာရေးလူမှုရေးစသည်ဖြင့်တွေးကြည့်ရင်သိနိုင်ပါတယ်ကျွန်တော်ပြောချင်တာကတော့ဝန်ထမ်းတွေကိုတင်းတင်းနဲ့လာစားပေးပါဒီလိုပေးနေလို့မှအဂတိဖြစ်တယ်ဆိုရင်အလုတ်ဖြုတ်ပစ်ပါထောင်ချပါ
ကချင်ပြည်နယ်ကကိုမင်းမောင်မောင်ဖြစ်ပါတယ်ဟုတ်ကဲ့ပါခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOE စီစဉ်တွေကိုဖြစ်နိုင်ရင်တော့ပုံမှန်နားဆင်အားပေးပါလို့ပြောချင်ပါတယ် VOE ကတင်ဆက်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Facebook မှာလွယ်လွယ်ကူကူကြည့်ရှုလို့ရပါတယ်နော်ရင်ဖွင့်ကျင်ပါတယ်ဆိုတော့မေးလာတဲ့သောရရှင်တယောက်ကတော့နိုင်လင်းဦးပါဒီသောရရှင်ကလာဝကယုံနဲ့ပတ်သက်ပြီးတော့ပြောချင်လို့နှိတ်ဆက်လွန်အားကြီးလို့ပါတဲ့ဟုတ်ကဲ့ပါဘယ်မှာရင်ဖွင့်ရမလဲမေးလာလို့ဒီနေရာမှာရင်ဖွင့်ရပါတယ်လို့ပြန်လာတော့ဒီသောရရှင်ကနောက်တနေ့မှာပဲသူ့ရဲ့ရင်ဖွင့်စာလေးကို Messenger ကနေရေးပို့လာတာပါသောရရှင်ကိုနိုင်လင်းဘလို့ပြဿနာများကြုံနေရပါလဲ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံနေ10နှစ်ကတ်ကနေ18နှစ်ကတ်လဲတာကိုတစ်နှစ်ကျော်နေပြီအခုထိမရသေးလို့ပါသူတို့လိုအပ်တယ်လို့တောင်းတဲ့စာရွက်စာရံလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတဲ့လောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကနေမကြဘူးပဲပြောနေပါတယ်တနှစ်ကျော်ကြာနေပါပြီမှတ်ပုံတရမှာ passport ထုတ်လို့ရမှာဆိုတော့မှတ်ပုံတွေကိုထိုင်ဆောင်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်10နှစ်ကတ်ကနေ18နှစ်ပြန်ချိန်တာအဲ့လောက်အချိန်ဆွဲထားတာလောက်ဝကရုံးကိုသွားတော့ဘာမှမထူးဘူးပဲပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လှုပ်ထားတာပ
ါဟုတ်ကဲ့မပုံတွေထုတ်ပေးဖို့အရေးနေပြည်တော်ကအကြောင်းမပြန်သေးလို့ပါဆိုလို့ဘာလုံးမှလုံးလို့မရပါဘူးဆိုပြီးတော့ဒီတော်ရရှင်နိုင်လင်းရင်ဖွင့်လာတာပါသူဘယ်မျိုးနယ်ကနေပြီးတော့ဘလို့တင်ထားလဲဒီလိုမျိုးတိတိကျကျတော့အချက်လက်တွေရေးပြီးတော့မပို့လာပါဘူးเนาะကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့တော်ရရှင်ကိုကြကြံမြစ်တာဒီလက်ဆောင်တချင်းလေးတပုန်းနဲ့ဖြောပြပေးကြပါရယ်เนาะသာသီရနှစ်တည်းဘလို့ပဲပြောင်းပြောင်းတကြံဆိုရင်ဘရောမှရိုးမသွားတဲ့ချစ်စရာတခြင်းလှလှလေးတပုံးလို့ဒီတခြင်းကိုရွေးမိတာပါမွင်းတခြင်းကတကြံမိုးစကားတွေကဖြစ်ပါတယ်ဒီတခြင်းကိုအမျိုးသားအမျိုးသမီးအစိုးရတွေတော်တော်များများလည်းပြန်ဆိုထားတာရှိပါတယ်ကျွန်မကတော့မိမိဝင်းဖေးတည်ဆူထားတဲ့တခြင်းကိုရွေးထားပါတယ်ຫນွေဥကပြာဆိုတဲ့တခြင်းကိုနားဆင်ခံစားကြည့်ပါဦးရှင်ခင
်ຫນွေကဒီခွင့်နဲ့တူတာ
ဆိုထားတဲ့ຫນွေဦးກະພາဆိုတဲ့ທະຈင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့ກະບາດໂລກပေးပို့လာတဲ့ view တွေတော်ရရှင်တွေရဲ့ပေးစာတွေ email တွေနဲ့ Facebook online မှာရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် view တွေမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲဓာတ်ရိုက်နားဆင်နိုင်ပါတယ်နော်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနားထောင်လိုက်ရအောင်ဆိုရင်ကျမတို့ view ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ website လိပ်စာက bambis.viewnews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ဧတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOA ကိုသောတာရှင်တွေကအင်တာနက်ကနေပြီးဝေဖန်ချံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရရင်တော့0932328255ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုဆက်ပြီးကိုငင်းချက်နဲ့မအေးတန်တာကျော်တို့ပဲစီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်ဂျပန်နိုင်ငံကစားတောက်ဆိုင်တစ်ခုကလာမယ့်လမှာဂျပန်ဘီယင်းတစ်နန်းတက်တာကိုဂုံပြူတဲ့အနေနဲ့ဒေါ်လာ900နဲ့ဟမ်ဘာဂါတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်ဘောလုံးတစ်လုံးအရွယ်စားလောက်ရှိပြီးတော့ဝါကူမဲသားနဲ့လှုပ်ထားတဲ့ဟမ်ဘာဂါကိုတော့ရွှေမုံတွေဖြန်းထားတဲ့ပေါင်မုတ်ထဲမှာညှက်ပေးထားတာပါအလေးချိန်3ကီလိုဂရမ်လောက်ရှိတဲ့ဒီဟမ်ဘာဂါကိုစပိုမှုတွေကစူးစမ်းပန်းစားဖန်တီးပြီးတော့တိုကျိုရော့ပွန်ကီရက်ကွက်ကဈေးကြီးတဲ့ Outdoor State House စားတောက်ဆိုင်မှာမိတ်ဆက်ပေးလိုက်တာပါအချင်း10လက်မလောက်ရှိတဲ့ဒီဟမ်ဘာဂါကြီးထဲမှာတော့ဈေးကြီးတဲ့ပစ္စည်းတွေဖြစ်တဲ့ပြင်သစ်ဘဲတဲ့ဖွာဂရာဂျပန်ဝါကူအမဲသားဘက်တွေအပြင်လက်လက်ဆက်ဆက်ချစ်ထားတဲ့အမဲရောင်ထရက်ဖော်မှုတွေလည်းထည့်သွင်းပြီးတော့ဖန်တီးထားပါတယ်ဂျပန်ပြည်ရင်အစ်စ်နဲ့ခစ်တဲ့အစားကိုကွန်ပျူတာကြိုးဆိုနေတာကြောင့်အခုလိုမျိုးဖန်တီးခဲ့ရတာပါလို့စပိုမှုအကြီးကဲပက်ထရစ်ရှီမာတာကပြောပါတယ်။သူကိုယ်တိုင်ကလည်းဂျပန်တွေပွားအမေရိကန်တယောက်ဖြစ်တဲ့အတွက်အမေရိကန်ဟမ်ဘာဂါမှာဂျပန်အစားအသောက်တွေကိုထည့်သွင်းဖန်တီးခဲ့တာလို့ဆိုပါတယ်။ရွှေရောင်ဟမ်ဘာဂါကြီးလို့နာမည်ပေးထားတဲ့ဒီအစားအစာကိုတော့မေလ10ရက်နေ့ကစပြီးတော့ဇွန်လကုန်ထိမှားယူပြီးစားတောက်လို့ရပါမယ်။ဂျပန်နိုင်ငံကနှစ်ပေါင်း1100လောက်အသားစားသုံးတာကိုပိတ်ပင်ခဲ့ပူပြီးတော့1882ခုနှစ်အေဂရစ်မီဂျီလက်ထက်အပြောင်းလဲတွေလုပ်တော့မှသာအသားစားဖို့ပြန်ပြီးခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံကိုပင်ဟေဂင်မြို့တော်ဘက်အပြင်နဲ့ကားနဲ့သွားရင်မိနစ်50အကွာလောက်မှာ The Forest Tower လို့ခေါ်တဲ့တစ်တောမျှော်စင်ကြီးတစ်ခုကိုတည်ဆောက်လိုက်ပါတယ်။ ယူနက်စကိုကကာကွယ်ဆောင်ရှောက်ရမယ့်တစ်တော်အဖြစ်သတ်မှတ်ထားတဲ့ Gisfield တောအုပ်ထဲမှာတည်ဆောက်ထားတဲ့ဒီမျှော်စင်ဟာအမြင့်82ပေရှိပါတယ်တန်600ရှိတဲ့တန်မဏိတွေအသုံးပြုတည်ဆောက်ထားပြီးတော့တဲနိုင်အဝိုင်းပုံစံမျိုးတည်ဆောက်ထားတာပါအသုံးပြုထားတဲ့တန်မဏိတွေကိုဓာတုဆေးနှစ်100လောက်တုပ်เสียရမလိုပါဘူး Paris မြို့က Eiffel Tower ကတော့နှစ်စဉ်ဆေးတန်းချိန် 1100 လောက်တုပ်ရတာပါလေကားတစ်တွေကိုတော့ကြောင်လှန်လေကားပုံစံတည်ဆောက်ထားပြီးတော့ဝတ်တိချသားနဲ့တမဏိတွေကိုအသုံးပြုပြီးဖန်တီးထားတာပါဒိမတ်ဘီတုကပညာရှင်တူဟတ်ဆဘတ်ဖော့ရှ်ကပုံစံထုတ်ပေးခဲ့တာဖြစ်ပြီးတော့လူသားတွေကိုတဘာဝပတ်ဝန်းကျင်နဲ့နှီးစက်စေဖို့ရည်ရွယ်တယ်လို့ပြောပါတယ်၅နှစ်ကြာဆောက်လုပ်ခဲ့ရတဲ့ဒီအဆောက်အဦးဟာကိုပေဟေဂင်ဒေသမှာအမြင့်ဆုံးအဆောက်အဦးဖြစ်လာပြီးတော့တစ်တောအုပ်ကိုအပေါ်စီးကမြင်နိုင်တာပါဒီမျှော်စင်အဆောက်အဦးကိုရေရှည်တည်တံ့စေဖို့နဲ့တစ်တောရဲ့အစိပ်ပိုင်းတစ်ခုဖြစ်လာအောင်တည်ထွင်ထားတာပါဒီမျှော်စင်ကိုဧည့်သည်တစ်နှစ်တသိန်းလောက်လာမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။အမေရိကန်ကုမ္ပဏီအစ်တစ်ခုကဘယ်ဖန်သားပြင်မို့ဆိုကြည့်လိုက်ရင်အမဲကြီးဖြစ်သွားစီမယ်မျက်မှန်တစ်ခုကိုတီထွင်လိုက်ပါရင်ဒီမျက်မှန်ကခေတ်သစ်ကဘာကြီးထဲမှာအညစ်အကြေးအစိတ်တောက်တွေဖြစ်စေတဲ့ digital နည်းပညာပစ္စည်းကိရိယာတွေနဲ့ခက်ဝဲဝဲနေနိုင်ဖို့အတွက် digital detox လို့ခေါ်ရမယ့်ကိစ္စအတွက်တီထွင်ခဲ့တဲ့ပစ္စည်းတစ်ခုဖြစ်ပါရဲ့။In real life company IRL ဖန်တီးတဲ့ဒီမျက်မှန်ဟာ Polaroid မှန်အမျိုးအစားကိုတပတ်လည်အသုံးပြုပြီးတော့ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးထားတာပါ။ company တီထောင်တဲ့ Ivan Cash ကအများပြည်သူပါဝင်ပြီးထည့်ဝင်နိုင်တဲ့ Kickstarter ငွေကြေးရင်းနှီးမြှုပ်နှံမှုအစီအစဉ်တွေကနေပြီးတော့ရင်းနှီးငွေရှာခဲ့တာဖြစ်ပြီးတော့မျက်မှန်အလက် 2,500 ကိုတစ်လအတွင်းမှာရောင်းချနိုင်ခဲ့ပါတယ်။ကနေဦးလုံးကတော့ဒေါ်လာ 2,000 ကျွဲလောက်ပဲရင်းနှီးငွေရမယ်လို့မျှော်လင့်ခဲ့ပေမဲ့တစ်လအတွင်းမှာဒေါ်လာ 13,400 လောက်ရရှိတဲ့အတွက်အောင်မြင်တယ်လို့ပြောရမှာပါ။ဒီမျက်မှန်က LED နဲ့ LCD ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးနိုင်ပေမဲ့ OLED ဖန်သားကထွက်တဲ့အလင်းရောင်ကိုတော့မကာကွယ်နိုင်သေးတာကြောင့် smartphone နဲ့ tablet တွေကအလင်းရောင်ကိုမပိတ်ဆို့ပေးနိုင်သေးပါဘူးရှင
်။မရည်သနာကြောင့်လည်းကိုငင်းချန်တို့အစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရစေ။အခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစဆုံးကိုတော့အတန်လွှင့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ 11:00 ထိလိုင်းလူမီတာ 25 နဲ့ 32 တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတနင်္ဂနွေနေ့ညဘက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမသစေအောင်ကပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂကြိုတောင်နောက်ခံပေးထားတဲ့လေပြားဝန်ကြီးချုပ်ဖိုင်ဆာရက်ချီရဲ့အစိုးရကမြို့တော်ထရီပိုလီအစွန်းပိုင်းတွေကိုထိန်းချုပ်ထားတဲ့လေပြားအရှိပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုတပ်စာခံတဲ့တပ်ဖွဲ့တွေကိုထိတ်တန့်ရင်ဆိုင်သွားမယ်လို့ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးဟက်ဖတာရဲ့ဒီလှုပ်ရက်ကသူ့အစိုးရကိုနောက်ကျောဓာတ်ထိုးတဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းဝန်ကြီးချုပ်ဆာရက်ချီကပြောပါတယ်။ဆူဒန်မှာထောင်နဲ့ချီတဲ့ဆန္ဒပြတောင်းဆိုသူတွေကိုစနေနေ့ကမြို့တော်ခါထွန်းကစစ်ဌာနချုပ်အထိရောက်လာခဲ့ပါတယ်။ဆန္ဒပြတောင်းဆိုသူတွေကိုဆူဒန်ရဲကမျက်ရည်ယိုပုံတုံးပြီးတော့လူစုခွဲခဲ့ပြီးဆန္ဒပြသူတွေကလည်းရဲတွေကိုကြောက်ခဲတွေနဲ့ပြန်ပေါက်ခဲ့တယ်လို့ဆိုပါတယ်။ American ပြည်အောင်စုနဲ့နိုင်ငံတကာရောက်မြန်မာတွေစုဖွဲ့ထားတဲ့ပြည်သူ့ဂုဏ်ကြီးအသင်းရဲ့10ချိန်မြောက်ပြည်သူ့ဂုဏ်ကြီးစုကိုမန္တလေးမြို့စီပင်တရားရေးကော်မတီကိုချီးမြှင့်လိုက်ပါတယ်။ဒါပြင်ပြည်သူ့ဂုဏ်ကြီးအထူးစု၄စုကိုကချင်ဒုက္ခသည်အရေးဆောင်ရွက်တဲ့မတ်ဆွတ်ဆိုင်ထွေရိုက်တာသတင်းတောက်2ဦးအမှုအတွက်ထောင်ချခံရတဲ့ဒုရဲမှူးဟောင်းဦးမိုးရနိုင်ညောင်ကစေတနာဝန်ထမ်းဆီယာမဒေါ်ဤငိမ့်နဲ့ကလင်းရန်ကုန်ကမ်ပင်းအဖွဲ့တို့ရရှိပါရယ်စေချင်းမြောက်ပြည်သူ့ဂုံရေးစုပေးပွဲကျင်းညပွဲအခမ်းအနားကို American ပြည်တော်စုအနောက်ဖက်ချန်အရီဇိုနာပြည်နယ် Phoenix မြို့မှာ April 6ရက်စနေနေ့ဒေသစံတော်ချိန်ညနေ 4:00 ကနေ 9:00 တွင်ကျင်းပခဲ့တာဖြစ်ပါရယ်
အပြည်လာခုနှစ်ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမသစေအောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရကမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါရဲ့ရှင်။ VOA American တန်ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00ထိလိုင်းကီလိုမီတာ24.50 တူကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.